အမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းလွှတ်တော်ကိုတင်သွင်းထားချိန်မှာပဲအစိုးရလွှတ်တော် NNEA နဲ့ကျောင်းသားကိုယ်စားလှယ်ရုပ်လေးပွင့်ဆိုင်ထပ်မံတွေ့ဆုံဆွေးနွေးဖို့လိုအပ်တယ်လို့
NNEA မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်နဲ့ဒီမိုကရေစီပညာရေးလှှရှားမှုဦးဆောင်ကော်မတီကကျောင်းသားကိုယ်စားလှယ်တွေလေးပွင့်ဆိုင်သဘောတူညီချက်နဲ့အမျိုးသားပညာရေးဥပဒေပြင်ဆင်သည့်ဥပဒေချမ်းကိုပညာရေးဝန်ကြီးဌာနကနေတဆင့်လွှတ်တော်တွင်တင်သွင်းထားပြီးဖြစ်ပါတယ်
ဒီလိုတင်သွင်းထားချိန်မှာပဲလေးပွင့်ဆိုင်ထပ်မံတွေ့ဆုံဖို့အရေးတကြီးလိုအပ်တယ်လို့NNEA ဦးဆောင်သူဒေါက်တာသိန်းလင်ကVOA မြန်မာပိုင်းကိုပြောပါတယ်ကျွန်တော်တို့ကတော့လေးပွင့်ဆိုင်တွေ့တင်တယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့သဘောတူညီချက်မှာတောက်ရဲဟက်ဒီကိုအကောင့်ရဲ့ပေါင်းရဲ့ချိန်အားလုံးကတာဝန်ရှိတဲ့ပြည်ပပေါင်းရဲ့ဆောင်မှုဆိုတဲ့သဘောတူညီချက်ရှိ
ဝတ်တင်တယ်လို့ပြောပါတယ်။အဲ့တော့လွတ်တော်နိုင်ကမြို့သားလွတ်တော်မှာဆွေးနွေးဖို့ချပေးလိုက်ရည်ရည်သိရပါတယ်။ဒါကျွန်တော်လောက်ရမယ်ဆင်ကမြို့သားလွတ်တော်ကဆုံးဖြတ်ချက်မချခင်မှာတန်းတာပဲရှိပါတယ်။ဒါတန်းတာပဲမှာကျွန်တော်တို့ဆောင်းနှခုလည်းနဲ့အစီအစဉ်တွေကိုဖိတ်ကြမယ်လို့ပြောပါတယ်။ဒါပေမဲ့ဒိန်းကြီးဆိုတာကိုပြောသေးပါဦး။
အမျိုးသားပညာရေးဥပဒေကျမ်းပါအချက်အလက်တွေပေါ်မှာအတိတ်ပဲလွဲမှားမှုတွေနဲ့လေးပွင့်ဆိုင်ဆွေးနွေးပွဲကသဘောတူညီချက်တွေနဲ့ကွဲလွဲမှုတွေရှိလာနေတဲ့အပေါ် NNER နဲ့တောင်းသားကိုယ်စားလှယ်တွေရဲ့ပြင်ဆင်ဖြည့်ဆွတ်အကြံပေးချက်တွေကိုနိုင်ငံတော်သမ္မတဦးသိန်းစိန်ကိုအိတ်ဖွင့်ပေးစာပေးပို့မှာဖြစ်တယ်လို့ပညာရေးဝန်ကြီးဌာနနဲ့လေးပွင့်ဆိုင်ဆွေးနွေးပွဲအတွင်းပါဝင်ခဲ့တဲ့အစိုးရလွှတ်တော်ကိုယ်စားလှယ်တွေကိုလည်းအခြေအနေတွေကိုရှင်းလင်းတင်ပြတဲ့စာပေးပို့မှာဖြစ်တယ်လို့ဒေါက်တာသိန်းလွင်ကပြောပါတယ်
ဒီကနေ့ပဲစာဖို့ရှိပါတယ်ဒီဘွဲ့ဆိုင်ဆွေးနွေးပွဲမှာသူ့အဘက်ကခေါင်းဆောင်လာတဲ့ပြည်တော်စုဝင်ကြီးတွေကျွန်တော်တို့ဒီလိုလက်မှတ်နေတဲ့အခြေအနေတွေကိုကျွန်တော်ရှင်းပြတဲ့စာတစ်စောင်ကျွန်တော်ဒီနေ့ပဲပြင်ပြီးတော့မကြခင်မှာဖို့ပါတယ်ဟိုအလားတူလည်းကျွန်တော်တို့ဟိုနိုင်ငံတော်သမ္မတရှင်ဒီလိုအခြေအနေတွေကိုအင်းပြီးတော့လေးဘွဲ့ဆိုင်ဆွေးနွေးပွဲအကောင့်တွေပေါ်
အခုလိုမျိုးကျောင်းသားတွေကမန္တလေးကနေရန်ကုန်အထိခရီးစီချီတက်ပြီးတော့ဆန္ဒပြတောင်းဆိုခဲ့တဲ့အချက်၁၁ချက်အပါအဝင်အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးဥပဒေလွှတ်တော်တွင်ဆွေးနွေးနေချိန်မှာပဲပင်မတပိတ်စစ်ကြောင်းကတော့ဘကိုးတိုင်းလေဗရန်မြို့မှာခိတ္တရထားပြီးတော့ကျန်တဲ့အရန်ကျောင်းသားစစ်ကြောင်းတွေကလည်းမိမိတို့မြို့ရွာလေးစီခိတ္တပြန်သွားခြင်းဖြစ်ပါတယ်မတ်လ၁ရက်နေ့မှာတော့လွှတ်တော်ရဲ့ဆောင်ရွက်ချက်တွေပေါ်မှာမူတည်ပြီးတော့ဆက်ချီတက်တဲ့မချီတက်တဲ့ဆုံးဖြတ်ကြမှာဖြစ်တယ်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီ15ဦးအဖွဲ့ဝင်ဖြစ်တဲ့ကိုအောင်နေပိုင်ကပြောပါတယ
်ဒီပြည်မဆက်ကြောင်းကအခုဆိုရင်လက်ကမ်းမှာလာပြီးတော့၁ရက်နေ့မှာကျွန်တော်ပြန်ပြီးတော့ထွက်မယ်လို့ကြေညာထွက်ထားတယ်ပေါ့နော်အဓိကတော့လွှတ်တော်ရဲ့လုပ်ငန်းရှင်တွေစောင့်ကြည့်ဖို့နဲ့ထက်တဲ့ကျောင်းသားတွေမူလနဲ့ကျောင်းသားတွေဆောင်ရွက်ဖြစ်နေကာလဖြစ်တဲ့အတွက်မိဘတွေစိတ်ပူနေအောင်စိတ်ကြည်ရေးစစ်ကြောင်းတွေလည်းရှိပါတယ်
အခုလိုမျိုးသပိတ်မောက်ចောင်းသားတွေသပိတ်ခိတရနာထားချိန်မှာပဲအာနာပိုင်နေဘက်ကတံပြန်သပိတ်ဆင်နွှဲမှုတွေတက္ကသိုလ်ចောင်းတွေမှာဆန္ဒပြသပိတ်ကိုကန့်ကွက်တဲ့လှုပ်ရှားမှုတွေလှုပ်ဆောင်လာတယ်လို့သပိတ်နားနေတဲ့ចောင်းသားတွေအပေါ်မှာလည်းဖိအားပေးမှုတွေကိုပြည်내တိုင်းတွေမှာလှုပ်ဆောင်လာနေတယ်လို့သပိတ်မောက်ចောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုအောင်နေပိုင်ကပြောပါတယ
်ဖိအားတွေကတော့မျိုးလို့ရှိပါတယ်အခုချိန်မှာလည်းဒီတောင်ကူမှာဒီလိုလှုပ်သွားတဲ့ဒီသပိတ်ကျွန်တော်တို့ဒီတပိတ်တွေကိုပေါ့နော်ဒီမဒီပညာရေးလှုပ်ရှားတဲ့တပိတ်တွေကိုထောက်ခံနေထောက်ခံမွေးလို့တာတော့မှဖိအားပေးတာလည်းရှိနေရပဲဒီစကတ်ဖွင့်လာတဲ့နေရာတွေမှာလည်းအနာမယ်ဖိအားပေးရမျိုးတွေလည်းကြုံနေရတာပဲဒီတက္ကသိုလ်တွေမှာပေါ့နော်ဘောင်းဘောက်ခါတွေကတံမြန်တပိတ်တဘောမျိုးတွေပေါ့နော်မျိုးမျိုးနဲ့ပညာပင်ရဲ့ဆိုတဲ့ခေါင်းစဉ်ကြီးနဲ့ဒီတပိတ်တွေကိုတံမြန်တဘောမျိုးတွေပေါ့ဒါရည်နဲ့ကျွန်တော်တို့ဖိအားဖြစ်စီပါတယ်ပေါ့နော်ဒါဟိုအချက်တဲပေါ့နော်ဖြစ်အောင်ဒါလုပ်နေရမျိုးတွေလည်းတွေ့ရပါတယ်
လက်ရှိကျောင်းသားတပိတ်စစ်ကြောင်းတွေရဲ့အခြေအနေအမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းကိုရှင်းလင်းချက်နဲ့လွှတ်တော်တွင်တင်ပြချက်နောက်ဆုံးအဆင့်သိရှိထားရမှုတွေနဲ့အတူလေးပွင့်ဆိုင်သဘောတူညီချက်အတွင်းလုံဆောင်ချက်ကွဲလွဲမှုတွေနဲ့ပတ်သက်လို့ဖေဖော်ဝါရီလ22ရက်နေ့တနင်္ဂနွေနေ့မှာ NNDR နဲ့ကျောင်းသားကိုယ်စားလှယ်တွေရဲ့သတင်းစာရှင်းလင်းပွဲရန်ကုန်မှာကျင်းပခဲ့ပါတယ်ရှင်